မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတို့ကြားခုလတွင်ကျင်းပဖို့သဘောတူထားတဲ့အပြစ်ရက်စဲရေးဆွေးနွေးပွဲကိုစီစဉ်တားတဲ့အတိုင်းမကျင်းပနိုင်တော့ပဲလာမယ့်နိုဝင်ဘာလဇန်ပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောဆိုခွင့်ရှိသူဦးစောထေးကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။မကြာခင်မှာမြောက်ပိုင်းဘွဲ့တွေနဲ့ကျွန်တော်တို့ဆွေးနွေးညီနိုင်ဖို့လုပ်နေပါတယ်။အဲတော့ကျွန်တော်တို့နိုဝင်ဘာလဇန်ပေါ့နော်အော်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ဘွဲ့နဲ့ပေါ့နော်စာဒီပြကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အော်တိုဘာလာလည်းကျွန်တော်တွေ့ဖို့မရှိတော့နိုဝင်ဘာလာထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်။အဲညီဟိုတွေ့တဲ့အခါမှာလည်းနံပါတ်1ကတော့ရက်ပေါ့နော်။ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ5ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေဘယ်ရက်ကဆင်ပြေမလဲပေါ့။နောက်ချက်ကတော့တွေ့မဲ့နေရာပေါ့။တွေ့မဲ့နေရာလည်းကျွန်တော်တို့အရင်ကတော့ကျိုင်းတုံမှာနှစ်ကြိမ်ဆက်တိုက်ကျွန်တော်တို့တွေ့ပြီးပြီ။အဲတော့ကျိုင်းတုံမှာဆက်တွေ့မလားပေါ့။သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်။အဲအဆိုပြုထားတဲ့နေရာတွေပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုံးနှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြန်ကြည့်ပြီးတော့တွေ့ဖို့ရှိပါတယ်။အဲတော့လေးဘက်လုံးနဲ့ကျွန်တော်တို့ပနာမပြစ်ခတ်တကယ်မှုရက်ဆဲရေးသဘောတူညီချက်ကျွန်တော်လက်မှတ်ထိုးဖို့ရှိပါတယ
်။ပထမသဘောတူညီချက်ရက်နှစ်ဖက်တွေ့ဆုံမဲ့ရက်ဟာသတင်းချုပ်အများပြည်သူယုံပိရဖြစ်တာကတကြောင် NCA နိုင်ငံလုံးဆိုင်ရာအပြစ်ရဆဲရေးသဘောတူညီချက်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားတို့နဲ့တိုက်ဆိုင်နေတဲ့အတွက်အောက်တိုဘာလထဲမှာမကျင်းပနိုင်တော့ဘဲနိုဝင်ဘာလစမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကကျိုင်းတုံမှာနောက်ဆုံးကြိမ်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေအောက်တိုဘာလအတွင်းတွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲအတွင်းသဘောတူညီချက်တချို့ရခဲ့တယ်ဆိုပေမဲ့တိကျခိုင်မာတဲ့ဆုံးဖြတ်ချက်တော့မချနိုင်ခဲ့ပါဘူး။အဓိကသဘောတူညီလို့မရနိုင်တဲ့အကြောင်းဟာတက်နေရာချထားရေးကိစ္စဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကထုတ်ဖော်ပြောဆိုကြပါတယ်။ဒါ့အပြင်ပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေမှာတရုတ်ပါဝင်မဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့တရုတ်တပ်မတော်ဘက်ကကန့်ကွက်ခဲ့တယ်လို့ဆိုပါတယ်။